နေပေါင်းများစွာကကျွန်တော်ဟာသာသနာပြုတင်နန်းဌာနမှာကျွန်တော်ရဲ့အဖော်နဲ့ရှိစေကလေးတယောက်ရဲ့အတန်ကိုကြားလိုက်ဖော်ဖွာသူတို့ဟာတကယ်စစ်မှန်တဲ့သာသနာရှင်လားကလေးမလေးကသူတို့အဖွားကိုကင်ထားရင်ကျွန်တော်တို့စီတို့လက်ညှိုးထိုးပြီးမှန်တယ်သူတို့ဟာစစ်မှန်တဲ့သာသနာရှင်တွေပါသူအဖွားပြောကသူမျက်နှာထောက်ပြပြီးတန်ဖိုးရှိသောသာသနာရှင်ဟုတ်ပါတယ် Hello ငါဟာ Elder Richardson ဖြစ်ပါတယ်ငါဟာတကယ်စစ်မှန်တဲ့သာသနာရှင်ပါအဲ့ဒီနေရာကကျွန်တော်ထွက်သွားရင်အသစ်တော်ဆက်ကခြင်းကိုဖြစ်ပေါ်စေသည်ကျွန်တော်ဟာအကယ်တည်းရှင်ကျွန်တော်ရဲ့မိသားစုနေထိုမင်းကလေးတို့မှာမျော်လင့်တဲ့စစ်မှန်တဲ့သာသနာရှင်ဖြစ်သည်ဆက်လက်ပြီးနှစ်နှစ်အတွင်းအတော်မှာစစ်မှန်တဲ့သာသနာရှင်ကိုစူးစမ်းပြီးတွေးမိပါတယ်အိမ်ပြန်တဲ့အခါမှာကျွန်တော်ရဲ့သာသနာကိုထားခဲ့ရပေမဲ့သာသနာကကျွန်တော်ကိုမထားခဲ့ပါကျွန်တော်နေ့တာအခြားအသက်တာနေ့များအကောင်းဆုံးလို့တွေးမိတယ်ဒီမိန်းကလေးရဲ့အတန်ကိုအမြဲကြားမိတယ်အဖွာသူဟာစစ်မှန်တဲ့ရစ်ပြောဟိတ်အခွင့်ရှိသူလားအဖွာသူဟာစစ်မှန်တဲ့သခင်မို့တို့မို့စစ်မှန်တဲ့ဖေလားတို့မို့အဖွာသူဟာစစ်မှန်တဲ့အသင်းသားလားဘယ်အရာမဆိုမှန်သောအရာအသက်တာမှာဖြစ်ဖို့အရာရာတိုင်းကိုလစ်လာသင်ယူပြေအရေးချင်းပြေဝါတော့မကန်စွာသဘောပေါက်နားလေဘုစစ်မှန်သောသင်ကြားခြင်းကိုရပါသည်မိသားစုတူအစင်းအသင်းတော်ကောင်းဆောင်နှင့်အသင်းသားအလူငယ်ကလေးအပါဝင်တို့အသင်းတို့ကြားတို့ဟာတာဝန်ရှိပါတယ်ကျွန်တော်တို့ဟာဆရာဖြစ်ကြခဲ့တဲ့အတွက်တန်ရှင်းသောဝိညာဉ်တော်ဟာအမှန်တရားကိုသိပြီးတည့်တည်ခံသူဖြစ်သောတော်ရပါမည်၎င်းကိုတည်တော်သူများတန်ရှင်းသောဝိညာဉ်တော်ကိုကြော်ပြီးကိုအာကိုကိုကိုကိုအာကိုပြီးသင်ကြားတယ်တချို့ကတန်ရှင်းသောဝိညာဉ်တော်ကိုဖိတ်ခေါ်ပြီးအထောက်ပံ့အဖြစ်ထားသည်သို့မဟုတ်တန်ရှင်းသောဝိညာဉ်တော်ကိုပုံအပ်ထားရတယ်လို့မဲမဟုတ်ပါမိဘများခေါင်းဆောင်များနှင့်ဆရာများဝိညာဉ်တော်နှင့်သင်တို့တာဝန်ရှိသည်ဝိညာဉ်တော်၏အရှိမတော်၎င်းအနောက်မှာတော့၎င်းမတင်ရပါဝိညာဉ်တော်အဖြစ်တင်ရပါမည်ဒါမှဝိညာဉ်တော်ဟာအမှန်တရားကိုမဖုံးကွယ်သိမှာလေမရုံးနိုင်သည်ကျွန်တော်တို့ဝိညာဉ်တော်အဖြစ်ကြားခြင်းကိုသဘောပေါက်ရန်ကူ၏ဆရာသည်တန်ရှင်းသောဝိညာဉ်တော်ကိုမေ့ပြီးတင်တတ်၏မရုံးနိုင်ကသူတော်စင်များသည်ဝိညာဉ်တော်၏လှုပ်ဆောင်များနောက်မှသူတို့၏အတွေ့အကြုံများကိုဥဆောင်ဒီဟုပြော၏ဝိညာဉ်တော်ကျွန်တော်တို့နှင့်အတူရှိယုံမကတန်ရှင်သောဝိညာဉ်တော်တင်တဲ့အတိုင်းတူအောင်တင်ရပါမည်ဘာမှဖုံးမဖုံးကွယ်ပဲတန်ရှင်သောဝိညာဉ်တော်နိုင်ငံအောင်ကျွန်တော်တို့တန်ရှင်သောဝိညာဉ်တော်နှင့်ဆက်သွယ်ရနေပါမည်အကြီးသောဆက်သွယ်မှုကိုဥပမာပေးထားပါမယ်နေ့များစွာကကျွန်တော်ရဲ့ကျွန်တော်ကလေးမှာ Oregon မှာရှိတဲ့13350ရှိနေတဲ့ South Sister တောင်ထိပ်ကိုတက်ရောက်ကြပါတယ်။နာရီပေါင်းများစွာ45ဒီဂရီဆောင်းနေတဲ့တောင်ကိုရောက်လာတယ်။အဲ့ဒီတောင်ဟာတမီမီးတောင်မှာဖြစ်ပေါ်လာတဲ့ကျောက်စီခဲများဖြစ်ပြီးတော်တော်ရှိပါတယ်။အဲ့ဒီတဲမှာကျွန်တော်တို့ချင်းနေတိုင်းကျောက်စီခဲထဲပေါ်ချင်းနော်ချူရီနစ်သွားပါလေအနောက်ဘက်ကိုပဲတော်တော်လေးရှော့ကြကြသွားပါကျွန်တော်ရဲ့စနစ်နှစ်သားဟာအားဆိုင်ပြီးရှေ့တန်းကနေသွားတယ်ကျွန်တော်ကရှင်းနေသမီးလေးနဲ့နေခဲ့ပါတယ်အားလဲကုန်ပြီးစိတ်လဲကြမိတယ်သူမဟာသူ့အကူနဲ့တောင်ထိပ်ကိုမရောက်တော့ဘူးလို့တင်ပြီးဤကျွန်တော်တို့ကိုချီဖို့တွေးမိတယ်ကျွန်တော်စိတ်ကပြုတ်ချင်ပါတယ်ကျွန်တော်ကကြောက်ပေါ်မှာထိုင်ပြီးနီလာအစ်ကိုရှာပါတယ်အရေးကြီးတာကကျွန်တော်ခြေတလန်းတဲ့အတိုင်းသူဟာသူ့ရဲ့ခြေထောက်ကိုကျွန်တော်ခြေရာကြံခဲ့တဲ့ရာကိုပြန်ခြေချဖို့ပြောပါတယ်သူမဟာကျွန်တော်သွားတဲ့အတိုင်းဘောင်ဘီအိတ်များကိုကင်ပြီးလိုက်ပါတယ်အဆုံးမရောက်မီသူမရဲ့နောက်ဆုံးတော့တောင်ထိပ်ရောက်ပါတယ်သူမရဲ့အောင်မြင်မှုရဲ့ကျင်းမှုကျင်းနာမှုကြောင့်ရရှိတဲ့ပျော်ရွှင်မှုဟာတန်ဖိုးဖျက်လို့မရပါမှန်ပါတယ်သူမနဲ့သူ့ရဲ့အကူဟာတကယ်တောင်တက်သမားဖြစ်ပါပုံစံကျွန်တော်နဲ့ယူဆလိုက်ပါတယ် ကျွန်တော်ရဲ့သမီးရဲ့အောင်မြင်ခြင်းကတော့သူမရဲ့အားထုတ်မှုနဲ့ကျွန်တော်ရဲ့တောင်းတက်တဲ့ဤအတိုင်းပေးချစွာလိုက်ပါတယ်ကျွန်တော်တို့တချင်းသောဝိညာဉ်တော်ဤသင်ကြားခြင်းနှင့်ဆက်တွယ်နေခြင်းဝိညာဉ်တော်သည်ကျွန်တော်တို့ကိုခွန်အားပေးပြီးတချင်းထဲမှာပဲဘာကိုမှမချုပ်ချယ်ပါစိတ်ထဲမှာအခြေခံနှစ်ခုကိုစဉ်းစားပါဝိညာဉ်တော်ဤလှုပ်ဆောင်ခြင်းတံပိုးရှိသောရှင်ပြိုင်ခြင်းများဖြစ်၏ပရမတန်ရှင်သောဝိညာဉ်တော်သည်တဦးကိုတဦးနီးနှင့်ကိုသင်ကြားပါれထို့သောအဖြစ်အမှန်တရားကိုကောင်းစွာကျွန်တော်တို့ကိုယ်တိုင်သိပါれတဦးနှင့်တဦးလိုအပ်သောချက်များမတူကြပါတန်ရှင်သောဝိညာဉ်တော်သည်ကျွန်တော်တို့ကိုသိရမည်အရာများကိုသိ၏ကျွန်တော်တို့ဖြစ်တဲ့ဒီကိုသိ၏ကျေးဇူးပြု၍မှတ်သားပါတရှင်သောဝိညာဉ်တော်သည်အရာရာတိုင်းဤအမှန်တရားများကိုသင်သည်အထာ၎င်းသည်အမှန်အားလုံးကိုတစ်ချိန်တည်းသင်ခြင်းမဟုတ်ပါဝိညာဉ်တော်သည်သစ္စာတရားကိုတဆင့်ပြီးတဆင့်သင်ကြားပြီးဟိုနာဒီနာကနည်းနည်းစီသိ၏ဝိညာဉ်တော်၏အပြုအမှုတိုင်းသင်ကြားဖို့ဒီသူတို့သူများအားသင်ခန်းစာများတွင်သင်တာမှလည်းမဟုတ်ဘူးဆိုတာကိုသူတို့သိတယ်ကိုတတ်တဲ့ပညာနဲ့မိသားစုများတည်တင့်သောအရာပြုလို့တင်သောအရာများကိုဝိညာဉ်တော်ဤပြုမြုပ်ချက်အတိုင်းသင်ခဲ့လျင်တိုက်တွန်း၍သင်ကြားရခြင်းကိုကြော်လွှားနိုင်ပြီးနာခံလူတို့လည်းသဘောပေါက်ပါမည်မိဘခေါင်းဆောင်များနှင့်ဆရာများဝိညာဉ်တော်အားဖြင့်သင်ကြားခြင်းသည်လျင်မြန်စွာသဘောပေါက်၏ထို့ကြောင့်စစ်မှန်သောတင် जा ခြင်းသည်ပြောဆိုနေခြင်းဓမ္မကဝိညာဉ်တော်မှာပါရှိရမည်တင် जा သူတို့တကားသည်ဒုတိယတရှင်သောဝိညာဉ်တော်ဤကျွန်တော်ဤကိုကြိုဆိုနေ၏တိုက်တွန်း၏အားပေးနေ၏ထို့နောက်ဖျားတရားအတိုင်းဝိညာဉ်ခွန်အားပြည့်ဖို့လောက်ကန်စေ၏ခရစ်တော်ကကျွန်တော်တို့ကိုတေးကြစွာသိစေခြင်းသောအရာမှာဩဝါဒ၏မံကံကြောင့်တရားဖြစ်၏ကျွန်တော်တို့သည်တရားတော်အတိုင်းလိုက်ရောက်လျင်ဝိညာဉ်တော်သည်ကျွန်တော်တို့အားလမ်းပြ၍ဘာလုပ်ရမည်ဆိုတာပြပြီးကိုတိုင်းလုံနိုင်သောအရာကိုကိုဖာကိုလုံရပါမည်တန်ရှင်းသောဝိညာဉ်တော်သည်ကျွန်တော်တို့အတွေ့စမ်းမသိနိုင်ပါခံစားထိတွေ့၍မရပါကျွန်တော်တို့အတွေ့မပြုတ်လုပါပါအဘယ်ကြောင့်ဆိုသောဩဝါဒ၏ဆုံးဖြတ်ချက်တို့ရှုပ်ထွေးသွားနိုင်ပါမယ်ဝိညာဉ်တော်၏အပြုမူတိုင်းလိုက်လျှောက်သင်ကြားတတ်သည်အပိချင်းများနှင့်ကိုယ်ပိုင်ဆုံးဖြတ်အတိကိုပေး၏မိဘဆရာများခေါင်းဆောင်များမိဤမိသားစုအသင်းသားများကိုသင်တန်းစွာအတွေ့ခံစားပေးလို့မရပါနောင်တရပေးလို့လည်းမဖြစ်နိုင်ပါသူတို့မေး၏ကျွန်တော်တို့ကလေးများအတန်းတားသားများနဲ့တခြားလူများအတွေ့အဘာလို့ပေးနိုင်မလဲ။ဟိုရေကျွန်တော်နားလေကျွန်တော်နားမှာရှိသောလူများကိုဖိတ်ခေါ်၍သူတို့ကိုယ်တိုင်သူတို့ကိုနားလေအောင်လိုကူညီမှာတန်ရှင်းသောဝိညာဉ်တော်ယေတာဝရသည်အတူဆရာများသည်နာခံသောသူတို့ကိုဒေသနာတရားတော်အားနားလေယူလိုက်လာရှောက်ပို့တင်ပါလိအခုလောကရဲ့အခြေအနေကိုကြည့်လျင်စစ်မှန်သောနားလေခြင်းသင်ကြားခြင်းများကိုယ်အိမ်များစီဝေးများနဲ့ကျန်းစာသင်တန်းများတကယ်လို့နေအပ်ပါလေသင်ဟာသင်ကြားခြင်းမှာတိုးတက်ဖို့ကြိုးစားပြီးရှာတာစိတ်များပန်းနေမယ်ဆိုတာကျွန်တော်သိပါတယ်သင်ရဲ့လှုပ်ဆောင်ချက်အတွက်စိတ်မကြစိတ်ဓာတ်မကြပါနဲ့ကျွန်တော်ကလေးနှစ်ယောက်နဲ့တောင်းတက်တာကိုသတိရတယ်ကျွန်တော်တို့ရပြီးအသက်ဝအောင်ရှူရမယ်ဘယ်လောက်အဝေးကြီးသွားအောင်မလဲစူးစိုက်ပြီးချက်ချင်းတောင်းထိတ်ကိုကြည့်ပါငါတို့ဘယ်အထိတောင်းထိတ်ရမလဲတစ်ယောက်နဲ့တစ်ယောက်တို့ကလေးများကိုရှူပြီးများစရွေးတဆင့်ပြီးတဆင့်တက်ပါကျွန်တော်ဤအသက်တာဟာကြီးများနေခံစားပြီတင်းအစ်မန်တော်ဆရာမြာဝိညာဉ်တော်နဲ့အသင်ကြားမှုကြောင့်အထူးသဖြင့်ဝိညာဉ်တော်အားဖြင့်သင်ကြားပါသည်သင်တို့ဤသမယတွင်ပြုမှုနောက်ပိုင်း တို့ဆက်သွယ်ရန်ထို့ကြောင့်ကျွန်တော်တို့သည်စစ်မှန်သောနာခံမှု၏ဘုရားသခင်သည်တည်ဤကြိုးစားမှုကိုကူညီမယ်။တန်ရှင်းသော
I testify God will help your efforts in the name of our Savior, Jesus Christ.
Amen. Amen.